ိုခင်မဝင်းခင်ဗျာကိုခင်မဝင်းတို့ရဲ့ DVB လို့ခေါ်တဲ့ Democratic မြန်မာအသံဟာနော်ဝေးနိုင်ငံမှာရုံးပိတ်ပြီးတော့မြန်မာနိုင်ငံကိုအပြီးပြောင်းရွှေ့တော့မယ်လို့ကြားရတယ်ဟုတ်ပါသလားခင်ဗျာအ
ဲနော်ဝေးမှာရုံးပိတ်တာကတော့မှန်ပါတယ်ခင်ဗျာဒါပေမဲ့မြန်မာပြည်အပြီးရွှေ့တာကတော့မဟုတ်ဘူးမြန်မာပြည်ထဲမှာကျွန်တော်လုပ်ငန်းတွေချက်ထင်တော့ရှိတယ်အတိအကျ program အစီအစဉ်ထုတ်လို့ရပိုင်းပေါ့လေအဲ့ဒါတော့ချက်ထင်တော့ရှိတယ်အပန်လွှင့်တဲ့လုပ်ငန်းအပြင်းလည်းလုပ်မှာဖြစ်ပါတယ
်အပန်လွှင့်တဲ့လုပ်ငန်းကိုဘယ်ကလုပ်မှာလဲခင်ဗျာ
လောလောဆယ်ကျွန်တော်ထိုင်းနိုင်ငံမှာခြေချောက်တော့လုပ်လို့ရှိပါတယ်ခင်ဗျာထိုင်းနိုင်ငံမှာအခုဆိုလို့ရှိရင်တရားဝင်အလုပ်လုပ်ခွင့်ရရတဲ့သဘောရှိတာပေါ့နော်အဲဒါကြောင့်မို့ကျွန်တော်ထိုင်းနေတဲ့အပိုင်းလို့ရှိပါတယ်ခင်ဗျာဒါပေမဲ့ကျွန်တော်တို့ဒီစီမံခန့်ခွဲအုပ်ချုပ်တဲ့အပိုင်းကတော့ထိုင်းရောမြန်မာပြည်ရောဒီတာဝန်ရှိသူတွေကတော့နှစ်ခုစလုံးမှာခွာပြီးတော့တွားနေမှာပေါ့နော်အဲ့တော့ဟောထိုင်းရောမြန်မာပြည်ရောကနှစ်ခုစလုံးတန်းတူရေးပါတယ်လို့ပဲပြောရမှာပေါ့
မြန်မာနိုင်ငံမှာအခြေအနေတွေဘယ်လိုပြောင်းလဲလာတယ်လို့စဉ်းစားပြီးတော့အဲ့ဒီဘက်ကိုဖြေဖို့ဆုံးဖြတ်ခဲ့ရတယ်ခင်ဗျာ
မြန်မာနိုင်ငံမှာအခုလက်ရှိသမ္မတဦးသိန်းစိန်တက်လာပြီးတဲ့အချိန်မှာပြည်တွင်ပြောင်းလဲလုပ်ကြပေါ့နော်အဲ့ဒီမှာသူမီဒီယာကဏ္ဍမှာလည်းအရင်နဲ့မတူပြည်တွင်ပြောင်းလဲတွေလုပ်ပေးခဲ့တာရှိတယ်လေအဲ့တော့အရင်တုန်းကဆိုလို့ရှိရင်ကျွန်တော်တို့မီဒီယာတို့ထဲမှာတရားမဝင်မီဒီယာဖြစ်သတ်မှတ်ခံရပြီးတော့မှကျွန်တော်တို့တရင်ထောက်တွေလည်းဖန်ဆီးခံရတာတွေအများရှိခဲ့ပါတယ်အခုအစိုးရတက်လက်ထက်မှာပြောင်းလဲလုပ်လိုက်တော့အဲ့ဒီအချိန်ကြီးကအကုန်လုံးပြောင်းထွက်သွားပြီးတော့မှမီဒီယာလှုပ်လှခွင့်တကုံတွေကဖွင့်ပေးလိုက်တာအလုံးနဲ့ပြီးဖြစ်ပါတယ်ဒါကြောင့်အရင်တုန်းကပြည်တွင်ဝင်လို့မရတဲ့ဒီနိုင်ငံခြားတရင်ဌာနတွေပေါ့လေဒီ VOA BBC RFA ကျွန်တော်တို့ဒီအပါဝင်ပေါ့အခုအကုန်လုံးဝင်ခွင့်ရပြီးအချိန်မှာကျွန်တော်အထက်မှဝင်ပြီးတော့လုပ်ဖို့ရှိပါတယ်အထက်မှလှုပ်ရှားလို့ရတဲ့အခြေအနေရှိသေးရတော့ကျွန်တော်အထက်မှပြန်လှုပ်ရှားဖို့ရှိပါတယ်ခင်ဗျာဒါကြောင့်မလို့အဲ့ဒီကြောင်းလေးတွေအောက်မှာကျွန်တော်ကပေါ့ဒီဒီပြည်တွင်းမှာဒီအဓိကတော့ဒီအစီအစဉ်တွေထုတ်လုပ်တဲ့အပိုင်းကိုကျွန်တော်အများကြီးတစ်ချက်လုပ်ကင်လို့ရှိပါတယ
်ဟုတ်ကဲ့ပြည်ထဲမှာတစုံတစ်ခုအတိုင်းအတာတိအပြောင်းလဲဖြစ်တယ်လှုပ်ရှားလို့ရတယ်ဆိုတော့ဘယ်လောက်ထိလှုပ်ရှားလို့ရပါလဲမီဒီယာလှုပ်လှခွင့်အပြည့်အဝရပြီလို့သုံးသပ်ပါသလားခင်ဗျာ
မီဒီယာလောလောဆယ်အပြေဝမရသေးဘူးလို့ပဲကျွန်တော်ပြောပါရတယ်။နော်ရအပြေဝရအောင်လုပ်ဖို့အများကြီးလိုအပ်ပါသေးတယ်။အခုကျွန်တော်တို့ပြောတဲ့အပြောင်းလဲဆိုတာကကျွန်တော်မဖြစ်မနေလုပ်ကိုလုပ်လို့ရတဲ့အလုပ်တွေကဟိုဟာရှိနေပါသေးတယ်။အဓိကတော့တည်င်းယူတာတည်င်းစုဆောင်တာနော်တည်င်းစီစဉ်ထုတ်လုပ်တာဒါအလုပ်လို့ရနေပြီ။အဲ့တော့အဲ့လုပ်လို့ရတဲ့အပိုင်းကကျွန်တော်အထက်မှပြီးတော့တည်င်းကကျွန်တော်မြန်မာပြည်တည်င်းကမြန်မာပြည်ထဲမှာလိုရမှာကိုအဲ့အဲ့အလုပ်တွေလုပ်လို့ရပြီဆိုတဲ့အတွက်ကျွန်တော်ဝင်လုပ်တဲ့သဘောဖြစ်ပါတယ်။အဲ့တော့ကျွန်တော်မီဒီယာတစ်ခုလုံးလောလောဆယ်ရအောင်နော်အခြားဒီမိုကရေစီနိုင်ငံမှာဖြစ်နေတဲ့မီဒီယာဟိုပေါ့မျိုးဖြစ်အောင်တော့အများကြီးလိုရမယ်ဆိုတော့ကျွန်တော်လည်းသိပါတယ်အခုလက်ရှိလွှတ်တော်မှာတင်ထားတဲ့မီဒီယာဥပဒေအရလည်းပဲကျွန်တော်အရင်ခုံကြီးဆွေးနွေးကြရတယ်အများကြီးရှိတယ်ကျွန်တော်လည်းသိပါတယ်ပြီးတော့ကျွန်တော်တို့ကိုယ်တိုင်ကအခုချိန်ထိအပံနဲ့ license မရသေးပါဘူးအဲ့တော့အပံနဲ့ license မရသေးတဲ့တော့ကျွန်တော်အထက်ပြောင်းလို့လုံးဝဖြစ်နိုင်ပါဘူးအခုကျွန်တော်ဖက်ပြောင်းပြီးလုပ်တယ်ဆိုတာကလုံးလုံးရတဲ့အပိုင်းနဲ့စပြီးလုပ်တဲ့သဘောရှိပါတယ်ခင်ဗျာ
နောက်တစ်ခုက DVB ဆိုတာဟာ Democratic Voice of Burma ဆိုတာဘာမမြန်မာပြဿနာကလည်းပဲကျန်နေသေးတော့အဲ့ဒီစာကဘယ်လိုဖြစ်ရှင်းထားပါသလဲလောလောဆယ
်အဲကျွန်တော်တို့ DVB နေနဲ့အထက်မှာတရားဝင်မှတ်ပုံတင်ကြပြီးပါရခင်ဗျာအဲ့တော့ကျွန်တော်ကြားတဲ့မှတ်ပုံတင်က DVB Multimedia Group လို့ဟိုပြောပါတယ်အဲမြန်မာလိုကတော့ DVB သတင်းဌာနလို့ပြောပါတယ်အဲ့တော့ကျွန်တော်က Democratic Myanmar Fans ဆိုပြီးတော့ကျွန်တော်မပြောတော့ဘူး DVB သတင်းဌာနလို့ပဲပြောတယ်အဲ့တော့ကျွန်တော်ကြားထားတဲ့မှတ်ပုံတင်ကလည်း DVB Multimedia Group လို့ဟိုတရားဝင်မှတ်ပုံတင်ကြားထားပါရှိပါတယ်ခင်ဗျာအဲ့တော့ကျွန်တော် DVB ကတော့ဒီတိုင်းပဲ DVB ဆိုတဲ့နာမည်ဆက်သွားနေပါတယ်ခင်ဗျာ
အကျေရောရေးသလားအဲ့တော့ Democratic Voice of Burma Burma ဆိုတဲ့အသုံးနှုန်းကပေါ်ထည့်လို့ရေးလို့ရပါသလား
ကျွန်တော်အဲ့ဒါမရေးတော့ဘူးကျွန်တော်စေရှင်ကခေါ်တော့ Democratic မြန်မာအပံ Democratic Voice of Burma လို့ကျွန်တော်မခေါ်တော့ပါဘူး DVB Multimedia Group အင်္ဂလိပ်လိုမြန်မာလိုကတော့ DVB သတင်းဌာနအဲ့လိုပဲခေါ်ပါတယ်ခင်ဗျအဲ့တော့ B ဆိုတဲ့ဟာ Burma လည်းမဟုတ်ပါဘာမှမဟုတ်ပါခင်ဗျာဒီနာမည်တစ်ခုသာဖြစ်ပါတယ
်တစ်ချိန်လုံးက DVB သတင်းဌာနဟာမြန်မာနိုင်ငံရဲ့အတိုက်ခံ Democracy လှုပ်ရှားမှုရဲ့အစံဒီမိုကရေစီလှုပ်ရှားမှုရဲ့အာဘော်တစ်ခုဖြစ်နေပြည်သူတွေကအများကြီးအားပေးလက်ခံခဲ့ကြပါတယ်။အခုမြန်မာပြည်ထက်အနေပြီးတော့လှုပ်ရတော့အကန့်အသတ်တွေလည်းကျန်သေးတဲ့မီဒီယာလိုရခွင့်နဲ့အပြည့်အဝမရရှိသေးဘူးလို့ကိုခင်မောင်ဝင်းကပြောတော့ DVV ရဲ့အနေအထားပုံရိပ်ကရောအပြောင်းအလဲတွေမဖြစ်နိုင်ဘူးလားခင်ဗျာဒီအတွက်
အခုကျွန်တော်တို့ဒီကနော်ရရုံးပိတ်ပြီးတော့အထက်ပြောင်းကြောင်းတာပေါ့နော်အဲ့လိုအပြောင်းလဲလုပ်တဲ့နေရာမှာဟိုပါပေါ့ဒီ location ကတော့အပြောင်းလဲဖြစ်သွားတာပေါ့နော်အရင်တုန်းကဟိုနော်ဝေးမှာခြေစိုက်တယ်အခုကမြန်မာပြည်ထဲပြောင်းသွားပြီးတော့ထိုင်းမှာလည်းရှိနေပြီးတော့အရင်တုန်းကမြန်မာပြည်ထဲမှာကျွန်တော်ကိုယ်တိုင်ကိုကြနော်တရားဝင်လုပ်ခွင့်မရတဲ့အလုပ်တွေမြန်မာပြည်ထဲမှာလုပ်ခွင့်ရနေပြီဆိုအဲ့လိုအပြောင်းလဲတွေဖြစ်တဲ့ချိန်မှာကျွန်တော်တို့အပြောင်းလဲအဖြစ်မခံတဲ့အရာရှိပါတယ်အဲ့ဒါကျွန်တော်ရဲ့ editorial independence နဲ့ကျွန်တော်တို့တန်ဖိုးထားတဲ့စံတမ်းမှတ်ချက်တွေပါအဲ့ဒါကျွန်တော်ဗာလဲဆိုတော့ကျွန်တော်က public service broadcasting value PSB ဆိုတဲ့ value ကိုကျွန်တော်တန်ဖိုးထားပါတယ်အဲ့တော့အဓိက public service broadcasting value ရဲ့အဓိကကျွန်တော်ဦးထိပ်ထားမယ့်ဟာက public interest လူတွေ interest တယ်တော့အခုရင်တုန်းကတော့ကျွန်တော်အခြေအနေကအဖြူနဲ့အမဲတော့ဒီစစ်ဆိုးရနဲ့တန်းတဲ့လူအားလုံးကတိုက်ခန့်တစ်ဖက်လိုဖြစ်နေတဲ့အတွက်ကျွန်တော်တို့ကိုယ်တိုင်ကလည်းအစိုးရရဲ့သဘောထားအစိုးရကိုလည်းမေးခွန်းလည်းမရအစိုးရကမှရှိတဲ့သတင်းချက်လေးဘယ်လိုမှလိုက်ခွင့်မရအဲ့တော့ကျွန်တော်ကဒီအတိုက်ခံပဲနဲ့ဒီလူဖွဲ့စီရဖက်လူဖွဲ့စီတွေလှုပ်ရှားမှုသတင်းတွေပဲအများကြီးတင်ခဲ့ပါတယ်အခုအခြေအနေပြောင်းလာတဲ့ပုံမှာအစိုးရကိုယ်တိုင်ကသူကသတင်းမီဒီယာတွေအင်တာဗျူးလုပ်ခွင့်ပေးတယ်သတင်းချက်လေးတွေထုတ်ပေးနေချိန်မှာကျွန်တော်အစိုးရရဲ့သတင်းတွေလည်းကျွန်တော်ကလက်နက်မီတမောက်ဟိုကဘာလုပ်မယ်ဆိုအဲ့လိုနေရာမှာရှိလိုက်တော့လူတွေကတော့အမြင်ကောင်းမြင်နေတာပေါ့ဟိုအရင်တော့အစိုးရတန်မှာပါအခုအစိုးရတန်ပါလာပြီဆိုပြီးတော့ဒါပေမဲ့ကျွန်တော်မြင်တဲ့သတင်းဌာနသတင်းမီဒီယာတစ်ခုအနေနဲ့ကတော့ဘယ်ပေါင်းစုအစံတွေပေါင်းတင်ပြတာကတော့ဘာမှမမှားဘူးလုတ်တင်တဲ့လုတ်ကိုလုံးမဲ့လုတ်လို့ကျွန်တော်ယူဆပါတယ်ခင်ဗျအဲ့တော့ကျွန်တော်ဥထိတ်ထားတဲ့ဒီလူမှုအကျိုးစီးပွား public interest ကတော့ကျွန်တော်ဘယ်တော့မှမကြောက်ပါဘူးခင်ဗျ
တလောရုံကလက်ပောင်းကိစ္စနဲ့ပတ်သက်ပြီးတော့ထပ်ပြီးဆန္ဒပြမှုတွေဖြစ်တဲ့အတွက်ကြောင့်ဒေသတွင်း local သတင်းထောက်တချို့ကအဲ့မှာသွားပြီးတော့သတင်းတပ်ပုံတွေရိုက်ယူကြတယ်အဲ့မှာအနာပိုင်တွေကရဲတွေကအဲ့ကင်မရာတွေကိုလူယူပြီးတော့အဲ့ film တွေကိုဖျက်ခိုင်းတယ်ဆိုတော့ဒါသတင်းအမှန်ကိုရိုက်ယူဖို့ကိစ္စမှာအတော်လေးအခက်အခဲရှိတယ်ဆိုတာမျိုးတွေ့ရပါတယ်အဲ့ကိစ္စမျိုးက DVV အနေနဲ့ကြုံရပါလားကြုံခဲ့ရရင်ဘယ်လိုသုံးသပ်မလဲအဲ့ဒါကို
အဲ့လိုမျိုးအခက်အခဲကြုံတာကတော့ကျွန်တော်မြင်နေကြကျွန်တော်တို့လူဖွဲ့စည်းမှာမဟုတ်ပါတခြားနိုင်ငံတွေမှာလည်းဖြစ်တော့ဖြစ်နိုင်ပါတယ်ပြီးတော့အရင်တော့ကနဲ့စာလို့ရှိရင်ဆိုလို့ရှိရင်အရင်တော့ဆိုလို့ရှိရင်ဒါမျိုးကိစ္စတွေလုံးဝကာဗာလို့တော့မရဘူးလေအခုကတော့ကာဗာလို့လို့ရလာတာပေါ့နော်အဲ့တော့ကာဗာလို့နေတဲ့ဂျားတွေကပဲကျွန်တော်တို့တင်ထောက်ပြီးချင်းချက်ခံရတာတို့နော်ပိုက်ချက်ခံလို့ရှိခဲ့ပူပါတယ်ဥပမာလာရှိုးမှာဖြစ်ခဲ့တဲ့ဒီဘာသာရေးဟိုအဓိကရုံးကိစ္စတွေကိုတွားပြီးတော့မှကာဗာလို့ခဲ့တဲ့ကျွန်တော်တင်ထောက်ဆိုလို့ရှိရင်နော်ရိုက်နှက်တာပဲကျွန်တော်ခံရပါတယ်ထို့တူပဲမိတ်ကြီးလာမှာတော့စပ်ဖြစ်ခဲ့တဲ့ဒီဘာသာရေးအဖြစ်ကုန်းတွေမှာပွားစပါလိုက်ခဲ့တယ်ကျွန်တော်တည်င်းထောက်တွေလည်းပဲအဲ့ဒါမျိုးပဲချင်းချောက်တာတော့အဲ့လိုချင်းချောက်မှုတွေကတော့အိမ်မှာဒီကုန်းတွေမှာပါဝင်တဲ့အင်အားစုတွေကလုတ်တယ်လို့တချို့နေရာတွေမှာအစိုးရဘက်ကလည်းရှိပါတယ်အဲ့တော့ဟိုအစိုးရတခုတည်းကပဲအများနဲ့ဒီလိုချင်းချောက်မှုမျိုးလုပ်နေတာလည်းမဟုတ်ပါဘူးအဲ့တော့ဟိုပါတချို့အင်အားစုတွေကအဲ့အဒီကုန်းတွေမှာပါတဲ့အင်အားစုတွေကိုလည်းချင်းချောက်တာမျိုးလည်းကျွန်တော်ခံရပါတယ်ခင်ဗျာ
အဲ့တော့ထင်းချောက်တဲ့ကိစ္စကိုထင်းချောက်တယ်ဆိုပြီးတော့ဒါဝေဖန်ထောက်ပြပြီးတော့ရေးသားတာတင်ပြတာမျိုးလုပ်ရပါလားလုပ်ရဲပါလားလုပ်နေပါသလား
ဟုတ်လုပ်ပါတယ်ခင်ဗျာလုပ်ပါတယ်ကျွန်တော်အဲ့တော့ကျွန်တော်ဝေဖန်နဲ့ထင်းချောက်တယ်ဆိုရင်တော့ဝေဖန်နဲ့ထင်းချောက်တဲ့အတိုင်းနဲ့ကျွန်တော်ကဒီတိုင်းတင်ပြပါတယ်ခင်ဗျာ
အခုပြည်သူလူထုကတစ်ချိန်လုံးက DVV ကို Democracy ဘက်တော်သားအသံထွင်းဌာနသတင်းဌာနတစ်ခုနဲ့အတော်လေးအပြေးရတယ်လို့ဖီးရပါတယ်ဆိုတော့အခုတိုင်းပြည်ထဲမှာတော်တော်များများအခြေစိုက်ပြီးလှုပ်လာတော့ပရိသတ်ရဲ့တုံ့ပြန်မှုပေါ့လေလူလူရဲ့သဘောထား public attitude ကဘယ်လိုရှိပါလဲအပြောင်းလဲတစုံတရာခံစားရပါလား
ကျွန်တော်အနေနဲ့ပေါ့လေဒီဘယ်မီဒီယာမဆိုပါတခြားမီဒီယာတွေလိုပဲကျွန်တော်ကလည်းပဲဒီပရိသတ်ရဲ့အားပေးမှုလို့ကျွန်တော်အနေနဲ့ဟိုအကဲဖြတ်နေရမှာပဲလေပရိသတ်ရဲ့အားပေးမှုမရှိတဲ့ဒီမီဒီယာကတော့ရေရှည်လည်းမခံနိုင်ဘူးလေအဲ့တော့ကျွန်တော်အောင်မြင်တဲ့မီဒီယာဖြစ်ချင်တော့ကျွန်တော်ပရိသတ်ရဲ့အားပေးမှုလို့ကျွန်တော်အနေနဲ့ကြည့်ရမှာပဲအဲ့တော့ပရိသတ်ရဲ့အားပေးမှုဆိုရင်လည်းပရိသတ်ရဲ့အကျိုးစီးပွားခုနပြောတဲ့ကျွန်တော်ပြောရဒီ public interest public service broadcasting value ဒီဟာတွေကကျွန်တော်အဓိကထားပြီးလောက်တာပို့တော့ရှိပါတယ်ဒါပေမဲ့ဒီနေမှာအပြောင်းလဲဖြစ်သွားနိုင်တာကအရင်တုန်းကကျွန်တော်ကဒီအစိုးရတွေဖွဲ့စည်းပြီးဖတ်ပန်းတဲ့ငွေနဲ့လဲပိုက်ရတဲ့အတွက်ကျွန်တော်ဒီအပန်းလင်းလုပ်ငန်းမှာဒီ commercial လို့ခေါ်တဲ့စီးပွားရေးကျင်ညာလဲလုံးဝမပါဘူးဒါပေမဲ့အခုမှကျတော့ဒီအဲ့ဒီငွေကြေးထပ်ပတ်မှုတွေကတဖြည်းဖြည်းတဖြည်းနဲ့ရပ်တန့်လာဖို့ရှိတဲ့အတွက်ကျွန်တော်ကဒီစီးပွားရေးကျင်ညာဘက်ကဟာခေါ်တင်လာတဲ့အတွက်ပါမန်ပရိသတ်ကကြည့်လိုက်ရင်တော့ DVD ရဲ့ content ကအရင်တုန်းကလိုတကယ်ဟာကိုနည်းဆိုရင်မဟုတ်တော့ဘူးဖြော်ဖြေးလို့လို့ပါလို့လဲပါလာဆိုပြီးတော့သူတို့အဲ့လိုမျိုးဟိုမြင်တာတွေရောရှိလာနိုင်ပါတယ်ဒါပေမဲ့ကျွန်တော်ဘက်ကဟိုထင်ရမယ့်ဟာကတော့ကျန်တဲ့ဒီ editor ရဲ့ content ပါကျန်တဲ့အပိုင်းဒီပညာပေးနဲ့တင်းဖြစ်ချေလုပ်ငန်းမှာ short ချမှာမဟုတ်ဘူးအဲ့ဒါ short မချဘဲနဲ့ခုနပြောတဲ့ကျွန်တော်ရဲ့ဒီတစ်ဖက်ကဝင်ငွေရမယ်ဒီ commercial နဲ့ entertainment ကိုတော့အချိုးညီဖြစ်အောင်တော့ကျွန်တော်ပေါင်းစပ်သွားမယ့်အပိုင်းတော့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့မြန်မာနိုင်ငံမှာအဲ့လို commercial တွေကိုအခြေခံပြီးတော့ media လုပ်ငန်းလုပ်မယ်ဆိုရင်လူတွေထောက်ပြကြတာကမြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းကိုအောင်အောင်မြင်မြင်လုပ်ခွင့်ရတာဟာလူတိုင်းသုံးနှုတ်နေတဲ့စကားအတိုင်း crony တွေပေါ့အာဏာရှိတဲ့လူတွေစစ်ဘိုလ်တွေရဲ့လက်ကင်ဒုတ်တွေသူတို့ရဲ့အထောက်ပံ့ကိုရယူထားတဲ့လူတွေသာအောင်မြင်နေရတဲ့စီးပွားရေးလုပ်ငန်းလို့ဆိုပါရဲဆိုတော့ကိုကမဝင်းတို့လုပ်တဲ့လုပ်ငန်းမှလည်းပဲဒီလူတွေရဲ့ commercial တွေပါလေထက်သွင်းကြရမယ်ကြော်ညာတွေပါလေထက်ပေးရမယ်လက်ကြုံလာပါလိမ့်မယ်အဲ့လိုဟာတွေကိုကြတော့လက်ပြသန်းသန်းနဲ့ကြောင်ညာပေးမလားလူလူလက်ခံအောင်
ကျွန်တော်တို့ကခုနပြောရအစကတည်းကဒီက commercial media ဖြစ်ချက်တူဖြစ်တာမဟုတ်ဘူးညာကျွန်တော်တို့ကအဲ့တော့အခု commercial လက်ခံနေဆိုတာကလည်းစီးပွားဖြစ်တဲ့စီးပွားရေးသမားတွေလို့ဟိုစီးပွားဖြစ် media တည်ထောင်ပြီးတော့မှဟိုအမြန်ကျိုးတဲ့လုပ်နေပုံစံမျိုးမဟုတ်ဘူးကျွန်တော်တို့လုပ်ငန်းလည်ပတ်ဖို့လိုအပ်တဲ့ commercial ပဲကျွန်တော်လက်ခံမှာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့မှာ ethical standard တော့အမြင့်ထားတာပါတယ်ဥပမာဆိုကြပါစို့တော့ပြည်များ TV station မှာကျွန်တော်မြင်နေကြရတယ်နော်အရေး click ကြည့်ကြတဲ့ဟာမျိုးတွေဒါမျိုးတွေကျွန်တော်ကစဉ်းစားမှာမဟုတ်ဘူးပြီးတော့မှအခုနော်ဒီတီမရှိနေအတန်းနဲ့ဌာနတွေမှာဆိုလို့ရှိရင်တော့ဒီတနိုင်းမှာမိနစ်20မိနစ်30လောက်ဒီကြေညာရေထက်ပြီးတော့မှ commercial ကြီးကြီးယူနေကြတာမျိုးအဲ့ဒါမျိုးကျွန်တော်လုံးမလုံအောင်လုံးမမဟုတ်ပါဘူးကျွန်တော်content ရေဖရာခိုင်နုတဲ့ပို့ပြီးတော့မှကျွန်တော်ဘာမှမထိုင်ဘူးအဲ့တော့ passion ရကောင်းရတာနေကောင်းနေလိမ့်မယ
်
အဲ့ဒါကကျွန်တော်ဒီလူလူ interest ကိုဟိုရှင်းတန်းထားလို့ပါအ
ဲ
့လိုပဲကျွန်တော်ဒီမှာလာကြည့်ညာထဲတဲ့စီးပွားရေးလုပ်ငန်းဘယ်လိုမျိုးစီးပွားရေးလုပ်ငန်းလဲဒါကိုကျွန်တော်ချိန်ပြီးတော့မှကျွန်တော် ethics နဲ့မကြိုက်တဲ့ဟာတွေတော့ကျွန်တော်လက်ခံမှာမဟုတ်ဘူးဘာဖြစ်လဲဆိုတော့ကျွန်တော် media လုပ်ငန်းကိုယ်တိုင်အဲ့လိုမျိုး ethics နဲ့မကြိုက်တဲ့စီးပွားရေးလုပ်ငန်းတွေထောက်ပြဖို့တောင်းရှိတဲ့အတွက်အဲ့ဒီလူတွေဇာတ်လမ်းတွေကျွန်တော် passion ယူပြီးတော့မှကြည့်ညာလက်ခံတယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်ဟိုရှောင်ရှားမှပြေးချပါတယ်ခင်ဗျာ
ဟုတ်ကဲ့ Cookie Morning ကနမူနာပေးတာ ethical မဖြစ်တဲ့ဟာဆိုလို့ secret နဲ့အရေးဆိုတာတော့ပြောစမ်းကြလိုက်ပါဒါနှုတ်ကတော့မှန်ပါတယ်ဒါပေမဲ့ကျွန်တော်ပြောတာကများသောအားဖြင့်အဲ့မယူသားတဲ့ငွေတွေ crony တွေမတရားရယူထားတဲ့ငွေတွေနဲ့လုပ်နေတဲ့စီးပွားရေးတွေလည်းအများကြီးရှိမှာပါအဲ့ဒီဟာမျိုးပူတော်များမယ်ထင်တယ်သူတို့တွေကြတော့ခင်ဗျာပယ်မလားအဲ့တော့
အခုကျွန်တော်တို့အနေနဲ့အဲ့လိုမျိုးဆွေးနွေးတာတွေအဲ့လိုမျိုးပတ်သက်တာတွေကျွန်တော်ဘာမှမရှိပါဘူးအခုချိန်ကြီးကျွန်တော်တို့ကဒီဒေါ်လာတွေထောက်ပံ့ငွေနဲ့ပဲပတ်နေကြတယ်ဟု
တ်ကဲ့သူတို့ကြော်ညာပြောတာဟုတ်ကဲ့သူတို့ဘက်ကသူတို့တွေစီးပွားရေးလုပ်ငန်းတွေကိုကြော်ညာထက်လာရင်ရော
ကျွန်တော်ထက်လာတော့တခုချင်း case by case ကျွန်တော်စဉ်းစားဖို့ရှိတယ်ဘယ်လိုမျိုးစီးပွားရေးလုပ်ငန်းလဲပေါ့ဘယ်ကိစ္စတွေကျင်းလာလာထက်လာတယ်ပေါ့အဲ့မှာပဲကျွန်တော်ကြည့်ပြီးတော့ဆုံးဖြတ်ဖို့ရှိပါတယ်ခင်ဗျာအခုကျွန်တော်ဒီအဲ့လိုလာမထက်သေးတဲ့အတွက်အဲ့လိုလူမျိုးတွေတရားမှလာမထက်သေးတဲ့အတွက်ကျွန်တော်ဘာမှစဉ်းစားစရာဆုံးဖြတ်စရာမရှိသေးဘူးလို့လောဆယ်ရတော့လောဆယ်ထက်နေတဲ့ကျင်းညာတွေကဟိုပြည်တွင်းစီးပွားရေးလုပ်ငန်းရှင်အသေးစားလေးတွေပါဥပမာဟိုပေါ့ဘိန်းတော်စိတ်လုပ်ငန်းတို့တော့ရှူဆိုင်တို့အဲ့လိုမျိုးလေးတွေပဲရှိတယ်လုပ်ငန်းရှင်ကြီးတွေမရှိသေးပါဘူးခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမိကျင်တဲ့မိကွန်တို့ကမဖြစ်ပါစေနဲ့လို့ဆုတောင်းပါတယ်တကယ်လို့ဖြစ်လာခဲ့ရင်ရောမြန်မာနိုင်ငံရဲ့ဒီမိုကရေစီပေါ်ဆောင်ရေးဟာနောက်ပြန်မလှည့်နိုင်တော့တဲ့အခြေအနေမဟုတ်သေးဘူးလို့ပြောကြတယ်တကယ်လို့နောက်ပြန်လှည့်ရမယ်ဆိုရင်မီဒီယာတွေလည်းနောက်ပြန်လှည့်ရလိမ့်မယ်ထင်တယ်အဲ့လိုကြရင်ဘယ်လိုဆုံးဖြတ်ကြမလဲခင်ဗျာ
ဒီမိုကရေစီလမ်းကြောင်းတစ်ခုလုံးနောက်ပြန်လှည့်သွားမှတော့ကျွန်တော်လည်းဘာမှမတတ်နိုင်ဘူးလေကျွန်တော်တို့တာဝန်ကအဲ့လိုနောက်ပြန်လှည့်နေတဲ့အခြေအနေတွေကိုမဖြစ်အောင်ပဲဝိုင်းဝန်းလုပ်ဖို့မီဒီယာတွေမှာလည်းတာဝန်ရှိလို့ကျွန်တော်ယူဆပါတယ်ခင်ဗျာအဲ့တော့လုံနိုင်တဲ့ဘက်ကတော့ကျွန်တော်ဝိုင်းလုပ်ဖို့ပဲရှိပါတယ်ဒါမျိုးဖြစ်လို့မဖြစ်လာအောင်